ကျောင်းနိုင်ငံကမြောက်ကိုရီးယားနိုင်ငံအပေါ်အရေးပါတဲ့စွန့်အင်ထောက်ပံ့ရေးဆိုင်ရာကန့်သတ်ချက်တွေကိုဒီကနေ့စနေနေ့ကစပြီးအသက်ဝင်မှာဖြစ်ကြောင်းမနစ်တောက်ကြနေ့ကထုတ်ပြန်တဲ့ကုန်သွယ်ရေးဟူညိဌာနနဲ့အကောက်ခွန်ဦးစီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကိုတင်ပို့တဲ့ရေနံစိမ်းနဲ့တန့်စင်မီတာရေနံထွက်ပစ္စည်းမျိုးစလုံးကိုကျောင်းနိုင်ငံကတင်ကြားလိုက်တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒီကနေ့စနေနေ့ကစပြီးကျောင်းနိုင်ငံကမြောက်ကိုရီးယားကိုတင်သွင်းတဲ့တန်မနီနဲ့တခြားသတ္တုတွေကိုလည်းလုံးဝတားမြစ်ပိတ်ပင်လိုက်တယ်လို့စက်ရုံလုပ်ငန်းဆိုင်ရာစက်ရံတရားနဲ့ပို့ဆောင်ရေးလုပ်ငန်းတွေအတွက်အရင်တွေကိုလည်းပိတ်ပင်တားမြစ်လိုက်ပါတယ်။ဒီရေယူလှုပ်ဆောင်ချက်တွေဟာကုလသမဂ္ဂကနောက်ဆုံးချမှတ်လိုက်တဲ့ဒဏ်ခရေယူမှုနဲ့ကိုက်ညီတယ်လို့လာမယ့်သတင်းပတ်တွေအတွင်းတောင်ကိုရီးယားနဲ့မြောက်ကိုရီးယားဆိုရတာဝန်ရှိသူတွေကြားပထမအကြိမ်တွေ့ဆုံစကားပြောဆိုဖို့သဘောတူညီချက်ကိုလည်းလိုက်ပါဆောင်ရွက်ရရောက်ပါတယ်။ကိုရီးယားကျွန်းဆွယ်အတွင်းကောင်းမွန်တဲ့အပြုသဘောဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေကိုတရုတ်နိုင်ငံကကြိုးဆိုတယ်လို့မြောက်ကိုရီးယားနျူကလ িয়ার ရေးဆိုင်ရာတရုတ်နိုင်ငံရဲ့ညှိနှိုင်းရေးအကြီးအကဲကပြောပါတယ်။ညှိနှိုင်းဆွေးနွေးမှုတွေကိုလက်မှတ်ပေါ်ပြန်ရအောင်လဲသက်ဆိုင်ရာအဖွဲ့တွေအားလုံးအနေနဲ့ဆောင်ရွက်သွားကြဖို့တရုတ်နိုင်ငံကြားရေးဌာနကတချိန်တည်းမှာတိုက်တွန်းလိုက်ပါတယ်ရှင်။